ရှမ်းပြည်နယ်မြောက်ပိုင်းတီဝဲမြို့မှာစက်တင်ဘာလလယ်ကစပြီးတော့စစ်ကောင်စီနဲ့ DNL အကြားတိုက်ပွဲတွေပြန်လည်ပြင်းထန်ခဲ့ရာကစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာတွေဇက်တိုက်ပြုလုပ်လာနေတာပါစက်တင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိ3ရက်ဆက်တိုက်ခိုက်ရာမှာအရက်သားထိခိုက်သည့်ဆုံးတာရှိကြောင်းနဲ့တိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်း DNL ပြောရေးဆိုခွင့်ရှိသူလူရည်ဦးက VOA ကိုပြောပါတယ်
ဒီပေါ်မြို့မှာဆိုရင်တော့ဒီ28ရက်ကနေ30ရက်နေ့အထိဆိုရင်စစ်ကောင်စီရဲ့လေကြောင်းကနေတဆင်ပုံကျဲတိုက်ခိုက်မှုကြောင့်အရတား၄ဦးတေဆုံးပြီးတော့မှ၁၂ဦးထိခိုက်ဒဏ်ရာရတယ်ပြီးတော့ဒေတာခံရနေမဆော့ဦးတွေနဲ့အခြားဒေတာပိုင် PC တွေလည်းပျက်စီးသွားတာမျိုးတွေရှိပါတယ်ဒီပေါ်မှာဆိုရင်တော့တိုက်ပွဲကဆက်လက်ပြင်းထန်နေတယ်လက်ရှိမှာတော့ဒီခက်လိုက်ရ2 3မှာပြင်းထန်နေတာဖြစ်ပါတယ
် DNL ပြန်ကြားရေးဌာနကတော့စက်တင်ဘာလ28ရက်နေ့ပုံကျဲတိုက်ခိုက်မှုမှာလူ6ဦး29ရက်နေ့တိုက်ခိုက်မှုမှာဒီပေါ်မြို့မှာလူ2ဦးသေဆုံးပြီးတော့5ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းနဲ့ခါလင်ကြီးရွာမှာအသက်9နှစ်အရွယ်ကလေးတဦးပါဝင်3ဦးသေဆုံးခဲ့ကြောင်းထုတ်ပြန်ထားပါတယ်။30ရက်နေ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ထိခိုက်တိဆုံးတဲ့စာရင်းကိုဖော်ပြထားတာမတွေ့ရပါဘူး။စက်တင်ဘာလတစ်လအတွင်း DNL ထိန်းချုပ်ဒေသတွေမှာစစ်ကောင်စီဘက်ကပစ်ခတ်တဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်တာကြောင့်အရသား26ဦးသေဆုံးပြီးတော့42ဦးထိခိုက်ခဲ့တယ်လို့နေအိမ်48လုံးပျက်စီးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ချမ်းမြောက်ဒေသခြေစိုက်ရွှေဖီမြေသတင်းဌာနကတော့တီဘောမြို့တိုက်ပွဲအတွင်းလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသား28ဦးသေဆုံးပြီးဒဏ်ရာရသူ60ခန့်ရှိကြောင်းဖော်ပြထားပါတယ်။ MNDAA ကိုကန့်တက်သိမ်းယူထားတဲ့လာရှုမြို့ကိုတော့စက်တင်ဘာလ30ရက်နေ့ည10နာရီဝန်းကျင်မှာစစ်ကောင်စီကလေကြောင်းက2ကြိမ်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးလာရှုမြို့ကတဦးကအခုလိုပြောပါတယ
်။ရက်ဘက်စနစ်မန္နာပဲပေါ့နော်မန္နာဆိုပြည့်ဥစာဆိုမန္နာရဲ့ပြီးကျွန်တော်ဒီတာမင်းကြောင်းအနောက်ဘက်ကောင်းစာပေါ့ဒီခိုက်တော့မသိဘူးအစီအစာရှိနေရှိနေဘူးအဖေတော့ဟိုဝေးလဲဝေးလို့တော့မရှိချင်ဘူးလေ
စက်တင်ဘာ30ရက်နေ့မနက်တနာရီခန့်ကလည်းဘုံ3လုံးကျဲချခဲ့တာကြောင့်လူတအူးထိခိုက်ပြီးတော့နေအိမ်5လုံးပျက်စီးခဲ့ပါတယ်လာရှိုးမြို့ကိုလေကြောင်းကနေနေစဉ်လို့ဘုံကျဲတိုက်ခိုက်နေတာကြောင့်ဒီအပိုင်းမှာမြို့ကိုဆွန့်ခွာသူတွေများလာတယ်လို့တိုက်ပွဲတွေပြန်ဖြစ်မယ်ဆိုတဲ့ကောလာဟလတွေလည်းပြန့်နှံ့နေကြောင်းလာရှိုးမြို့ကဆက်ပြောပါတယ
်လာရှိုးဖြတ်တဲ့နေဖြတ်ကုန်တယ်နေရတဲ့မျက်ရှိပါကွာလေအဲ့လိုတောက်လျှောက်ကျဲပြီးရက်ကက်ခွန်ကျဲမယ်နာမည်ကြီးနေရက်ကက်ခွန်မကျဲဖြစ်တော့အဲထွက်ကြရောတချို့ကလည်းရှောင်အိတ်ရဟိုနာရှောင်ဒီနာရှောင်အိတ်အဲ့လိုရှောင်တင်းရရှောင်အိတ်တော့အဲ့လိုမျိုးတင်းနေရလဲတမျိုးတမျိုးကျွန်တော်မိုင်းရဲ့ဘက်မှာတော့လေးငါးထောင်တော့စုထားပြီးဗာညာပေါ့ကွာဘယ်တင်းရလဲလာတော့မလို့လဲတင်းနေရရှောက်ခွာ
MRDA နဲ့ပူပေါင်းတက်တွေလာရှိုးမျိုးကိုတင်းယူပြီးခဲ့တဲ့နောက်စစ်ကောင်စီကလေကြောင်းကနေ၁၀ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အ ਨੇ စုံအရသား3ဦးသေဆုံးခဲ့ပြီးတော့40ခန့်တန်ရာရခဲ့ပါတယ်။ရှမ်းမြောက်ဒေသလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းဖော်ပြထားတော့မတွေ့ရသေးပါဘူးခင်ဗျာ။